COVID-19 ကာဝယ်ဆေးအတွက်အမေရိကန်က Pfizer နဲ့လက်တွဲပြီးထုတ်နေတဲ့ Germany BioNTech ကုမ္ပဏီအကြီးကဲကသူတို့ဘက်ကမနာမနေထုတ်နေကြပေမဲ့ဒီကြားထဲတခြားကုမ္ပဏီတွေကကာဝယ်ဆေးတွေထွက်မလာရင်တော့သူတို့ရဲ့ဆေးတင်ပို့မှုတွေပြတ်လတ်သွားနိုင်တယ်လို့သတိပေးလိုက်ပါတယ်။ COVID-19 အတွက်ကာဝယ်ဆေးထုတ်နိုင်မှုအပြိုင်ကျိုးပန်းမှုမှာ Pfizer BioNTech ကအရေးပေါ်သုံးကွင်ပထမဆုံးရခဲ့တာဖြစ်ပေမဲ့ EU ဥရောပသမဂ္ဂမှာတော့ကျန်းမာရေးဆိုင်ရာစီးပင်းစည်းကမ်းတွေကြောင့်ဒီကဝယ်ဆေးထုတ်နိုင်ရင်နောက်ကျခဲ့ရတယ်လို့ဆေးမှယူတဲ့ပမာဏကလည်းနည်းပါတယ်ဒီဆေးကိုဇူလိုင်လထဲမှာအမေရိကန်ကထိုးဆေးအလုံးပေါင်းတန်း600အော်ဒါမှာခဲ့ပေမဲ့ EU ကနိုဝင်ဘာထိစောင့်ပြီးမှသူ့ထုတ်ဝက်လောက်ပဲမှယူခဲ့တာဖြစ်ပါတယ်အခုလိုနှောင့်နှေးမှုကြောင့်ဂျာမနီမှာကဝယ်ဆေးထုတ်မှုကိုဒီဇင်ဘာ29ရက်နေ့မှာစတင်ခဲ့တာဖြစ်ပေမဲ့အခုတချို့ဒေသတွေမှာဆိုဖွင့်ထားတဲ့ကဝယ်ဆေးထိုးပေးတဲ့စင်တာတွေကိုယာယီပိတ်ထားရတာမျိုးဖြစ်လာစေပါတယ်BioNTech ကုမ္ပဏီအကြီးကဲကတော့ဆေးကိုလောက်ငအောင်မပေးနိုင်တာဟာတခြားကာကွယ်ဆေးတွေအတွက်အရေးပေါ်သုံးခွင့်အတိမပြုပေးကြသေးတာကြောင့်ဖြစ်တယ်လို့ Germany Spiegel သတင်းဌာနကပြောပါတယ်။ American Moderna ကုမ္ပဏီထုတ်ကာကွယ်ဆေးကိုတော့ January 6ရက်နေ့မှာ EMA ဥရောပဆေးဖွဲ့ကအတိပြုမပြုဆုံးဖြတ်ဖို့ရှိပါတယ်။